Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဇူလိုင်လ25ရက်တောက်ချန်နေနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ Flight Meter 2432.40 လို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနက်ခင်းမှာကြားရမယ့်နိုင်ငံတကာသတင်းတွေမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းအစိုးရစစ်တပ်စခန်းကိုရုရှားစစ်တပ်ကရုရှားနိုင်ငံအတွင်းကနေလှမ်းပြီးတော့ပစ်ခတ်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကနေဆွဆွဲပြောဆိုလိုက်ပါတယ်နောက်ပြီးတော့ဂါဇာမှာကုလသမဂ္ဂကဖွင့်ထားတဲ့စာတင်ကြောင်းကိုဘုံထိမှန်ပြီးတော့ကလေးတချို့တေဆုံးရတဲ့ပေါ်ကုလသမဂ္ဂကအမျက်ဒေါသထွက်နေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးမှာပါခင်ဗျာ
ကောင်းပါပြီရှင်ရခိုင်ပြည်နယ်မှာတော့ပိတ်ပင်တားမြစ်ခံထားရတဲ့ MSF လို့ခေါ်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့ရဲ့စေဝါကူတာမှုလုပ်ငန်းတွေကိုပြန်ပြီးလုပ်ကင်ဖို့မြန်မာအစိုးရနဲ့ပြည်နယ်အစိုးရတို့ကဖိတ်ခေါ်လိုက်ပါတယ
်နိုင်ငံတကာအဖွဲ့အစည်းတွေကိုသူပြန်ပြီးတော့ဖိတ်ခေါ်တာပေါ့လေဖိတ်ခေါ်တာပေါ့ဖိတ်ခေါ်တယ်သူလည်းရောက်နေကြပါပြီเนาะဒီမတ်လ26 27ခုမှာပြည်ထောင်တာကစူးစိုးဝါဖြစ်ခဲ့တယ်ပေါ့လေစူးစိုးဝါဖြစ်ခဲ့တယ်ဆိုတာနှစ်ဖက်လုံးပါပေါ့နှစ်ဖက်လုံးဆိုတာ
ရခိုင်မျိုးသားပါတီကဥလှစောပြောသွားတာပါတင်းစီစဉ်အပြီးမှနားဆင်ရမှာပါရှင်နောက်ပိုင်းမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်ဒါပြင်နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဥဆက်မိုးဝေနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းပြဿနာဖြစ်ပွားနေတဲ့ဒေသမှာရှိတဲ့ယူကရိန်းအစိုးရစစ်တပ်တပ်စခန်းကိုရုရှားစစ်တပ်ကရုရှားနိုင်ငံအတွင်းကနေလှမ်းပြီးတော့ပစ်ခတ်ခဲ့တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကဆွဆွဲပြောဆိုလိုက်ပါတယ်။နောက်ပြီးရုရှားအစိုးရဟာယူကရိန်းစစ်တပ်ကိုတိုက်ခိုက်ဖို့အတွက်ရည်ရွယ်ပြီးတော့ရုရှားကိုလူလာတဲ့ခွဲထွက်ရေးသဘုံတွေကိုအရွယ်စားကြီးမားပြီးတော့အင်အားကောင်းတဲ့လက်နက်တွေထောက်ပံ့ဖို့လုပ်နေတယ်လို့လည်းအမေရိကန်အစိုးရကအခိုင်အမာပြောဆိုလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေကကြာသပတေးနေ့ကယူကရိန်းနိုင်ငံအတွင်းကိုအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်ရုရှားနိုင်ငံရဲ့အခုလိုပစ်ခတ်မှုပြုလုပ်တာကြောင့်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအစိုးရတပ်နဲ့ခွဲထွက်ရေးတပုန်တွေကြားမှာသတင်းအပိုက်တန်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုပို့ပြီးတော့အရှိန်မြင့်သွားစေတယ်လို့ထောက်ပြပါတယ်ယူကရိန်းအစိုးရတပ်တွေကတပုန်တွေလက်ထဲကျရောက်သွားတဲ့မြို့တွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ရေးအတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်ရုရှားနိုင်ငံကခွဲထွက်ရေးတပုန်တွေကိုပုံမအင်အားကောင်းပြီးတော့ကြီးမားတဲ့ rocket launcher တွေလွှဲပြောင်းပေးဖို့လုပ်နေတယ်ဆိုတဲ့အချက်လက်ထောက်ထားအစ်စ်တွေကိုမိတ်ဆွေထောက်လန်းရေးအဖွဲ့အစည်းတွေကတဆင့်ရရှိထားကြောင်းလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီး Mary Huff ကပြောဆိုပါတယ်အသေးစိတ်ကတော့သူမကထုတ်ဖော်ပြောဆိုခြင်းမရှိပါဘူ
း Israel ဘက်ကပစ်တာလို့ယူဆပွဲရှိတဲ့ဘုံကြောင့် Gaza မှာရှိတဲ့ကုလသမဂ္ဂကဖွင့်ပေးထားတဲ့ကြောင်းကိုထိမှန်ခဲ့တဲ့ပုံမှာကုလသမဂ္ဂတာဝန်ရှိသူတွေအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်အဲ့ဒီအကြောင်းကိုအကြမ်းဖက်မှုတွေကနေကာကွယ်ပေးနိုင်ဖို့အတွက်ခိုးလုံစရာနေရာအဖြစ်လုပ်ပေးထားရလဲဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်အရက်သားနဲ့ကုလသမဂ္ဂဝန်ထမ်းတွေအပါအဝင်15ယောက်သေဆုံးသွားခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တုံ့လုံခြောက်ခြားမိတယ်လို့ပြောပါတယ်ဘာဖြစ်တယ်ဆိုတာကိုတော့အတိအကျမသိရသေးဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်တဲ့အချိန်ထဲမှာပဲ Israel ဘက်ကအဲ့ဒီအကြောင်းပဲမှာရှိတယ်ဆိုတဲ့နေရာကိုအတိအကျပေးခဲ့တယ်လို့လည်းပြောပါတယ်Israel တပ်တွေဘက်ကတော့သူတို့ဟာ Hamas တပ်တွေနဲ့အဲ့ဒီကြောင်းသားမှာတိုက်နေတာရှိတယ်လို့ဝန်ခံခဲ့ပါတယ်။ဒါပေမဲ့သူတို့ပစ်လိုက်တဲ့ဘုံတွေတဲကတလုံးထိမှန်တာဟုတ်မဟုတ်ဆိုတော့ကတော့ Israel ဘက်ကပြောဆိုသွားခြင်းမရှိပါဘူး။ဒါပေမဲ့ Hamas စစ်သွေးကြွတွေဟာကလေးတွေနဲ့အမျိုးသမီးတွေကိုအကာအကွယ်ယူပြီးတိုက်နေတယ်လို့တော့ Israel ဘက်ကဆွဆွဲလိုက်ပါတယ်။ဒီလိုဆိုးဝါးလွန်းလာတဲ့ပြည်ပခအတွင်းအရက်သားတွေဟာအတော်ကိုထိခိုက်သေးဆုံးမှုတွေရှိနေတယ်ဆိုတာကိုပါလက်စတိုင်းတွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂပြောခွင့်ရ Chris Gunness ကလည်းပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့လိုအပ်နေတယ်ဆိုတာကိုအခုလိုကြောင်းတိုက်ခိုက်ခံရတာကမီးမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရဲ့ပြောခွင့်ရကပြောပါတယ်။တစ်ချိန်တည်းမှာပဲ Israel နိုင်ငံ Tel Aviv နိုင်ငံကလေစိတ်ကိုလေးနေမပြန်တမ်းဖို့နှစ်ရက်ကြာအမေရိကန်ဘက်ကတားဆီးပိတ်ပင်ထားတာတွေကိုပြန်ရုပ်သိမ်းလိုက်ပြီးတော့အခုခါမှာအမေရိကန်လေယာဉ်တွေ Israel နိုင်ငံကိုစတင်ပြန်တမ်းနေပြီဖြစ်ပါတယ်ခင်ဗျာ
။ပြကြသွားတဲ့ Jerry လင်းပြက်ရှိရာနေရာကိုရှာဖွေနေသူတွေအနေနဲ့တွေ့ရှိထားပြီလို့မာလီနိုင်ငံသမ္မတ Ibrahim Boubacar Keïta ကပြောဆိုပါရတယ်။ Burkina Faso ကနေ Algeria နိုင်ငံကိုပြန်တားနေစဉ်မှာ Algeria လင်းပျောက်ဆုံးသွားတာဖြစ်ပါတယ်။လင်းဟာ မာလီနိုင်ငံအရှေ့မြောက်ပိုင်းသဲကန္နာယဒေသမှာရှိနေတယ်လို့မစ္စတာကီယတာကပြောပါတယ်။ဘမတာမြို့မှာကျင်းပနေတဲ့အစည်းအဝေးတစ်ခုအတွင်းမစ္စတာကီယတာကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အသက်ရှင်ကြံရည်သူရှိမရှိဆိုတာပြောဆိုခြင်းမရှိပါဘူး။တာဝန်ရှိသူတွေရဲ့အပြောအရလေရင်ပေါ်မှာလူ116ဦးလိုက်ပါသွားတယ်လို့ဆိုပါတယ်။အာဖရိကအနောက်ပိုင်းမှာအခြေစိုက်တဲ့ပင်သစ်တိုက်လေရင်တွေကလည်းလေရင်ပြက်ရှာဖွေရမှာပါဝင်ခဲ့တယ်လို့သိရပါတယ်။စောစောပိုင်းကတော့အဲ့ဒီလေရင်ဟာပြက်ကျသွားတာဖြစ်ဖို့များတယ်လို့ပင်သစ်နိုင်ငံသားဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
။ဗော်ဒူးနေတုန်းကရာသီဥတုဆိုးဝါးမှုကြောင့်ပြက်ကျသွားတဲ့ထိုင်ဝမ်ပြည်တွင်းလေကြောင်းကသေဆုံးသွားသူ31ယောက်ကိုထိုင်ဝမ်အနာပိုင်တွေကဖော်ပြနိုင်လိုက်ပါတယ်။ဒါပေမဲ့သေဆုံးသူနောက်ထပ်18ယောက်ကိုတော့ဘသူဘဝဖြစ်တယ်ဆိုတာကိုအခုချိန်ထိမဖော်ပြနိုင်သေးပါဘူး။ TransAsia လေကြောင်းလိုင်းရဲ့အဲ့ဒီလေရင်ဟာမကောင်လေစိတ်နာမှာဘာကြောင့်ပြက်ကျသွားတယ်ဆိုတာကိုသိနိုင်ဖို့အတွက် black box လို့ခေါ်တဲ့လေရင်ပြန်တမ်းမှုအချက်လက်တွေကိုမတန်းတင်ထားတဲ့ကိရိယာကိုအနာပိုင်တွေကစစ်ဆေးနေတယ်လို့စုံစမ်းစစ်ဆေးသူဝမ်ရှိချောင်းကပြောပါတယ် ATR-82 engine နှလုံးတက်လေရင်ပေါ်ပါတဲ့သူ10ယောက်ဒဏ်ရာရခဲ့ပြီးတော့အဲ့ဒီလူတွေကိုဆေးရုံကိုပို့ထားပါတယ်မြေပြင်မှာရှိတဲ့လူ9ယောက်လည်းဒဏ်ရာရခဲ့ပါတယ်လင်းဟာဗိုဒူးနေကဆင်းဖို့စူးစမ်းနေစဉ်တွင်ပြက်ကျသွားခဲ့တာဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်။တိုင်ဖုန်းမုန်တိုင်းမတ်မိုဟာထိုင်ဝမ်ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့အဲ့ဒီမုန်တိုင်းကြောင့်လင်းခီးစဉ်100လောက်ကိုလည်းဖျက်ခဲ့ရပါတယ်။ဒါပေမဲ့ရာသီဥတုအခြေအနေဟာလေကြောင်းအန်ဒီရဲ့ဘေးကင်းလုံခြုံရေးနဲ့ကိုက်ညီမှုရှိပြီးတော့တခြားဘယ်လေရင်မှမှဆင်းသက်စဉ်ပြဿနာမဖြစ်ခဲ့ဘူးလို့ထိုင်ဝမ်ရပ်ဖက်လေကြောင်းဌာနရဲ့ဒီဥက္ကဋ္ဌကပြောပါတယ်ခင်ဗျာ။
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American Tan မြန်မာပိုင်းအစီအစဉ်ကနာနခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နေစည်းမထားဆရာဝန်များအဖွဲ့ MSF ကိုမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းပြန်လည်ပြီးတော့လုပ်ငန်းဆောင်တာတွေဆောင်ရွက်ဖို့အတွက်မြန်မာအစိုးရကကြာတာပတိနေမှာဖိတ်ခေါ်လိုက်ပါတယ်။ MSF အဖွဲ့နဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုရခိုင်ပြည်နယ်ကနေထွက်ခွာသွားခိုင်းခဲ့ပြီးနောက်9လနီးပါးအကြာကာလအတွင်းအဲ့ဒီဒေသတွင်းမှာကျန်းမာရေးအခြေအနေတွေစိုးစိုးရွားရွားကြုံတွေ့နေကြရပါတယ်။ဖေဖော်ဝါရီလနှောင်းပိုင်းကဂျနီဗာအခြေစိုက် MSF အဖွဲ့ကိုအဲ့ဒီဒေတာကနေထွက်ခွာသွားဖို့အာနာဘိုင်နီကပြောဆိုခဲ့ပြီးနောက်အခုလိုပြန်လည်လာရောက်ဖို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကမြစ်တာရက်ခံခဲ့တာဖြစ်ပါတယ်။စူပူအောင်ကြွမှုတွေဖြစ်ပွားတဲ့အဲ့ဒီဒေတာမှာတင်းကနန်းချီတဲ့လူတွေဟာလုံးဝနှီးပါကျန်းမာရေးဆောင်ရှောက်မှုမရရှိဘဲနေထိုင်နေကြပါတယ်။လူသားတွေဖြစ်တာနဲ့အညီကျွန်တော်တို့မှာအမားတွေလုတ်တက်ကြပါတယ်အမားဆိုတာ benefit စလုံးမှာရှိတတ်ပါတယ်လို့နိုင်ငံတော်တမနာယုံရဲ့ဝန်ကြီးဦးစိုးသိန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်ရခိုင်ဒေသမှာနိုင်ငံတကာအကူအညီပေးရေးအဖွဲ့စုစုပေါင်း24ဖွဲ့လုတ်ကင်နေကြတာဖြစ်တယ်လို့ဆိုပါတယ်အဖွဲ့အစည်းအလုံးအထူးသဖြင့် MSF အဖွဲ့အနေနဲ့မိမိတို့နဲ့လက်တွဲကြဖို့ဖိတ်ခေါ်ပါတယ်လို့ဦးစိုးသိန်းကပြောဆိုသွားတယ်လို့သတင်းမှာဖော်ပြထားပါတယ်မြန်မာအစိုးရအနေနဲ့MSF အဖွဲ့ရဲ့ဝန်ထမ်းတွေဘေးကင်းလုံခြုံစိတ်ချရေးကိုအမခံပါတယ်လို့လည်းဝန်ကြီးကပြောဆိုသွားပါတယ်။ MSF အဖွဲ့က VOA မြန်မာပိုင်းကိုစာနဲ့ဖြေကြရမှာတော့မြန်မာအစိုးရအနေနဲ့ဆေးဘက်ဆိုင်ရာလူသားချင်းစာနာမှုအထောက်အကူပေးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက် MSF အဖွဲ့ကိုပြန်လည်ဖိတ်ခေါ်တဲ့အပေါ်ကြိုဆိုကြောင်းအဖွဲ့အနေနဲ့မြန်မာကျန်းမာရေးဝန်ကြီးဌာနရဲ့အရေးကြီးလိုအပ်ချက်တွေအပေါ်ဘလို့ထောက်ပံ့ကူညီပေးရမလဲဆိုတဲ့အပေါ်ဝန်ကြီးဌာနနဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုပြုလုပ်ဖို့မျှော်လင့်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေကြေကြေပြတ်ပြတ်ရှိခဲ့တယ်လို့ရွေးကောက်ပွဲမှာရှုံးနိမ့်သွားတဲ့ Prabowo Subianto ကပြောလိုက်တာနဲ့ပတ်သက်ပြီးတော့ဒီလိုမဲမတမာမှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့အတွက်အထူးလွှတ်တော်ကော်မတီတရက်ကိုစတင်သွားမယ်လို့သူ့ရဲ့နိုင်ငံရေးမဟာမိတ်တွေကပြောလိုက်ပါတယ်။ရွေးကောက်ပွဲရဲ့တရားဝင်ရလဒ်တွေနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့နိုင်ငံရဲ့ဖွဲ့စည်းပုံတရားရုံးမှာတင်ပြသွားမယ်လို့ Subianto ကပြောလိုက်ပြီးတရက်ကြာမှာအောက်လတော်မှာအထူးကော်မတီဖွဲ့ဖို့အတွက်အစိုးပြုသွားမယ်လို့လည်းသူ့ရဲ့မဟာမိတ်အဖွဲ့ဝင်တွေကပြောလိုက်တာပါ2014သမ္မတရွေးကောက်ပွဲဟာမဲမတမာမှုတွေအတော်များများရှိခဲ့တယ်လို့သူတို့ကယုံကြည်နေကြတာဖြစ်ပါတယ်ဇူဘီယန်တိုရဲ့မဟာမိတ်အဖွဲ့မှာဂိုကာပါတီနဲ့သူ့ရဲ့ဂရင်ဒရာပါတီအပါအဝင်သူကိုထောက်ခံတဲ့နိုင်ငံရေးပါတီတချို့လည်းပါဝင်ပါတယ်ဇူဘီယန်တိုကိုထောက်ခံတဲ့အကြီးတန်းလွတ်တော်အမတ်အဂွန်းဂွန်နန်ဂျာကလွတ်တော်ကော်မတီဖွဲ့ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်စူဗီယန်တိုရဲ့ညွန်မောင်းမဟာမိတ်အဖွဲ့ဟာလာမယ့်လွတ်တော်ရွေးကောက်ပွဲမှာလူများစုဖြစ်လာမှာဖြစ်တာကြောင့်ဒီကော်မတီကိုဖွဲ့နိုင်မယ်လို့မျှော်လင့်ထားကြောင်းသူကပြောပါတယ်အင်ဒိုနီးရှားရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့ဝင်တယောက်ကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ငြင်းဆန်လိုက်ပါတယ်ခင်ဗျာ
ကွန်ပျူတာတစ်လုံးရုတ်တရက်အလုံးမလုံးဖဲဖြစ်သွားတဲ့အတွက်ကမ္ဘာအနှံ့မှာရှိတဲ့အမေရိကန်တန်ယုံတွေကနေပတ်စပို့ထုတ်ပေးတာနဲ့ဗီဇာထုတ်ပေးတဲ့လုပ်ငန်းတွေနှေးကွေးသွားလိမ့်မယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးဌာနကပြောဆိုပါရတယ်။ကွန်ပျူတာအလုံးမလုံးတာကိုစနေနေ့ကတွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒါကြောင့်တန်းနဲ့ချီတဲ့လူတွေဟာအမေရိကန်ခီးသွွားလက်မှတ်ရရှိဖို့စောင့်ဆိုင်နေကြရမယ်အလားအလာရှိနေတယ်လို့ဝါရှင်တန်မှာရှိတဲ့အမေရိကန်တာဝန်ရှိသူတွေကပြောပါရတယ်။ဒါဟာကမ္ဘာအနှံ့မှာဖြစ်သွားမဲ့ပြဿနာဖြစ်ကြောင်းဘယ်နိုင်ငံဘယ်စာရွက်စာတမ်းဘယ်ဗီဇာအမျိုးအစားဆိုတဲ့ကန့်သတ်ချက်မရှိပါဘူးလို့နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူအမျိုးသမီးမာရီဟက်ကပြောဆိုပါရတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနအနေနဲ့ပြဿနာကိုပြန်လည်ပြင်ဆင်နေကြောင်းဘယ်အချိန်မှပြုပြင်လို့ပြီးမယ်ဆိုတာကိုတော့မပြောနိုင်သေးဘူးလို့ဆိုပါရခင်ဗျာ
။အယူဆရာငွေချေးရံမုံငွေအဖွဲ့ IMF က2014ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးထိုးတက်မှုခန့်မှန်းခြေကိုရှင်းချလိုက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးထိုးတက်မှုဟာနေကွေပြီးအသစ်ပေါ်ထွက်လာတဲ့စီးပွားရေးဈေးကွက်အတော်များများဟာလည်းတိတ်ပြီးတော့အားရစရာမရှိဘူးလို့ခန့်မှန်းလိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးထိုးတက်မှုနှုန်းဟာအခုနှစ်မှာ 3.4 ရာခိုင်နှုန်းရှိမယ်လို့ Washington ခြေစိုက် IMF အဖွဲ့ကကြာသပတေးနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါဟာအခုနှစ်အစောပိုင်းကခန့်မှန်းတာတက်ကို 3.3 ရာခိုင်နှုန်းအောက်လျော့နေတာဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေနေနဲ့ခင်းနောက်ဆုံးရသတင်းတွေကိုဥဆက်မိုးဝေနဲ့ကိုရဲနိုင်တို့ကပြောပြသွားတာပါရှင်။မကြာခင်မှာတော့ထိုင်းမြန်မာနယ်စပ်ကဒီကျင်းပခဲ့တဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးဆိုင်ရာဆွေးနွေးပွဲအကြောင်းကိုလည်းနားဆင်ရမှာပါ။ရခိုင်ပြည်နယ်မှာနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့စီပေါင်း20ကျော်အနေနဲ့လုပ်ငန်းတွေပြန်ပြီးလုပ်ကင်ကြဖို့မြန်မာအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ကမနေ့ကဖိတ်ခေါ်လိုက်ပါတယ်။အဲ့ဒီအဖွဲ့တွေထဲမှာအထူးသဖြင့် MSF လို့ခေါ်တဲ့နယ်စည်းမထဆရာဝန်များအဖွဲ့လည်းပါဝင်ပါတယ်။အခုလိုမြန်မာအစိုးရရဲ့ဖိတ်ခေါ်ချက်ကို MSF အဖွဲ့ကလည်းကြိုဆိုလိုက်ပါတယ်။February 29ရက်နေ့ရက်စွဲနဲ့ရခိုင်ပြည်နယ်ကနေ MSF လုပ်ငန်းတွေရပ်ဆိုင်းဖို့မြန်မာအစိုးရကအမိန့်ပေးခဲ့ပြီးတဲ့နောက်အဲ့ဒီပြည်နယ်မှာအခုလိုလုပ်ကိုင်ခွင့်ပြန်ပေးလိုက်တာကိုကြိုဆိုတဲ့အကြောင်း Geneva အခြေစိုက် MSF အဖွဲ့ကြီးက VOA ကို email နဲ့ပေးပို့တုံ့ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာရေးသားထားတာကတော့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာဆေးဝါးကုသမှုလုပ်ငန်းတွေပြန်လည်လုပ်ကိုင်ခွင့်ပေးတဲ့အတွက်ဒီကနေ့မြန်မာအစိုးရရဲ့ဖိတ်ခေါ်ချက်ကို MSF ကကြိုဆိုကြောင်းလက်ရှိလူသားချင်းစာနာမှုဆိုင်ရာအတ္တိဒုက္ခတွေရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ရှိလူတွေကိုအသက်ကယ်ဆယ်ဒီကုသမှုဆေးဝါးကုသမှုတွေချက်ချင်းဘလို့တိုးချဲ့ပေးရမှာ MSF အနေနဲ့ဘလို့ကူညီမလဲဆိုတာကိုကျန်းမာရေးဝန်ကြီးဌာနနဲ့အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်ဖို့လဲမျှော်လင့်ကြောင်းMSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို MSF ရဲ့အကူအညီပေးရေးလုပ်ငန်းတွေရခိုင်ပြည်နယ်ရင်းပြန်ဆဖို့အရေးနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့အမှုဆောင်တဦးဖြစ်သူဦးလာစောကသူ့ရဲ့အမြင်ကိုအခုလို့ပြောပါတယ
်။နိုင်ငံတကာအဖွဲ့အစည်းတွေကိုသူပြန်ပြီးတော့ဖိတ်ခေါ်တာပေါ့လေ။ဖိတ်ခေါ်တာပေါ့။ဖိတ်ခေါ်တဲ့သူလည်းရောက်နေကြပါပြီ။နော်။ဒီ March 26-29မှာပြဿနာတခုစိုးစိုးဝါးဖြစ်ခဲ့တယ်ပေါ့လေ။စိုးစိုးဝါးဖြစ်ခဲ့တယ်ကနှစ်ဖက်လုံးမှာပေါ့။နှစ်ဖက်လုံးဆိုတာဒီNGO ဖွဲ့စည်းတယ်ပါလေဟိုဖဲလိုက်မှုတွေရှိတယ်ပေါ့ NGO ဖွဲ့စည်းတော့အကုန်လုံးဆိုလိုတာမဟုတ်ဘူးအဲ့ဒီ MSS ရှိတယ်စုဖွဲ့စည်းတယ်ပေါ့အများစုကတော့ကောင်းပါတယ်အဲ့ဆိုးဆိုးဝါးလုပ်တဲ့ဖွဲ့တွေရှိတာပေါ့လေအဲ့တော့အဲ့ဒီအပေါ်မှာလူတို့ကအမြင်မရှင်းဘူးမရှင်းတဲ့အခါကျတော့အဲ့ဒီဒီဘက်ကလည်းဥပဒေမေးတုံ့ပြန်လိုက်တယ်ပေါ့လေဥပဒေမေးတုံ့ပြန်လိုက်တော့ဆိုးဆိုးဝါးဖြစ်ခဲ့တယ်ဆိုးဆိုးဝါးဖြစ်တယ်ဆိုတော့အခုအခြေအနေကိုပြန်လဲထိန်းဖို့ကြိုးစားတယ်လူတို့တွေလည်းကြိုးရှိနိုင်ငံတကာဘက်မှလည်းသူ့အနေနဲ့သူ့အတွက်တော့သူ့တွေ့တော့လောက်နည်းနည်းလုံးနိုင်ငံနဲ့ဆိုတော့ဆုံးယူပြတယ်
အဲ့တော့အနာဂတ်မှာဒီရခိုင်ဒေသခံတွေနဲ့ NGO တွေကြားမှာနားလည်မှုလွှဲမှားတွေပြဿနာတွေဆက်ပြီးတော့မဖြစ်ပေါ်အောင်ဘယ်လိုဆောင်ရွက်တင်တယ်လို့မြင်ပါလဲရှင
်သူတို့ဖွဲ့ထားတဲ့ ECC ဆိုတာရှိတယ် ECC ပေါ့လေ ECC နဲ့အဲ့ဒီအစိုးရအဖွဲ့တွေနဲ့ NGO ကြားထဲမှာတော့အဲ့လိုဆောင်ရွက်နေပေါ့လေအဲ့ဒီကျွန်တော်တို့အဲ့ဒီ NGO ING တွေကို watchdog အဖွဲ့တွေလုပ်ဖက်ထားတယ်လို့တော့ကြားတယ်ကျွန်တော်เนาะဟိုစောင့်ကြည့်ဖွဲ့တွေလုပ်တယ်တော့ MOU check up လုပ်တာတွေသူတို့ဒီသူတို့ရဲ့ activities ကို regular check up လုပ်မယ်တော့ move ဖက်တွေ check up လုပ်မယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ NGO တွေနဲ့ NGO နဲ့သူတို့နဲ့ကြားတယ်မှာဟိုနားလည်မှုတော့ရထားပုံမျိုးပေါ်တယ်အဲ့ဒါကြောင့်လည်းဟိုနှုတ်နှစ်ဖက်နားလည်မှုတစုံတရာရှိတဲ့တကြောင်သူကတော့ဟိုဘောလေရှေ့ကိုရှေ့တလန်းတူးလိုက်တာလို့ပဲကျွန်တော်မြင်ပါတယ်
မနေ့ကထုတ်ပြန်တဲ့ရခိုင်ပြည်နယ်အစိုးရရဲ့တင့်မြင့်ဆောင်ဆက်လေးဆိုတဲ့ထုတ်ပြန်ကြေညာချက်မှာလည်းအခုလိုပြည်နယ်အစိုးရအနေနဲ့ MSF အပါအဝင်ကုလသမဂ္ဂအေဂျင်စီတွေနိုင်ငံတကာ NGO အဖွဲ့တွေကိုပြန်ပြီးဖိတ်ခေါ်တာဟာ ဂျွန်လ26နဲ့29ရက်နေ့မှာကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးပေါ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ ECC လူထုအခြေပြုကိုယ်စားလှယ်အဖွဲ့တွေမြန်မာငြိမ်းချမ်းရေးစင်တာနဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲရလဒ်ကိုအကောင့်ထဲပေါ်တာဖြစ်တယ်လို့ဖော်ပြထားပါတယ်။နယ်စည်းမထားဆရာဝန်များအဖွဲ့ရဲ့ရခိုင်ပြည်နယ်တွင်းလုပ်ငန်းတွေကိုခိတရက်ဆိုင်ထားရမယ်လို့မြန်မာအစိုးရကပြီးခဲ့တဲ့ February လကကြေညာခဲ့တာပါ။ဇန်နဝါရီလကရခိုင်ပြည်နယ်ဒူချီယာရဲမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကိစ္စနဲ့ပတ်သက်လို့ MSF ရဲ့စိုးရိမ်မကင်းဖြစ်မှုထုတ်ဖော်ပြောကြားချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်လုပ်ငန်းတွေကိုပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်။ MSF ဟာဒုက္ခသည်စခန်းတွေထဲမှာနေထိုင်ကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တသိန်းကျော်အတွက်စားနပ်ရိက္ခာ၊ဆေးဝါးကုသမှုတွေကိုအဓိကအထောက်အကူပေးနေတာဖြစ်ပါတယ်။ရခိုင်ဒေသခံတွေဘက်ကတော့ MSF လုပ်ငန်းတွေဟာမွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေအပေါ်ဗက်လိုက်တယ်ထင်သာမြင်သာမရှိဘူးဆိုပြီးတော့ဆွဆွဲထားပါတယ်ဒီဆေးဘက်ဆိုင်ရာနိုဘယ်ဆုကိုရရှိထားတဲ့ MSF အဖွဲ့ကြီးဟာမြန်မာနိုင်ငံမှာ22နှစ်နီးပါးကြောင်လောက်ကైခဲ့ပြီးတော့ဒေသခံပြည်သူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးနေတာဖြစ်ပါတယ်ဒီဂျွန်လကလည်းကုလသမဂ္ဂရဲ့အရေးပေါ်ကယ်ဆယ်ရေး OCHA OCHA လို့ခေါ်တဲ့ဒီအဖွဲ့ရဲ့လက်ထောက်အတွေ့အမှုချုပ်ကျုံဟွာခန်းဟာဒီရခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်တွေစခန်းကိုတွားရောက်ခဲ့ပြီးတော့စခန်းတွေရဲ့ဆိုးရွားလာတဲ့အခြေအနေအကြောင်းကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။အခုလိုမြန်မာအစိုးရကနေပြီးတော့ကုလသမဂ္ဂအဖွဲ့တွေအပါအဝင် NGO အဖွဲ့တွေ MSF လို့အဖွဲ့တွေကိုဖိတ်ခေါ်တဲ့ကြေညာချက်တွေထွက်ပေါ်လာချိန်မှာကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss ယိုဟင်လီဟာမြန်မာနိုင်ငံကိုရောက်ရှိနေတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ကျမတို့ဒီ Miss ယိုဟင်လီရဲ့နောက်ဆုံးခီးစဉ်အကြောင်းကိုတင်ပြမှာပါရှင်။အခုဒီမြန်မာဆိုရရဲ့ဖိတ်ကြားမှုနဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss ယိုဟင်လီဟာဒီကနေ့နေပြည်တော်မနေ့ကပေါ့နော်နေပြည်တော်ကလွှတ်တော်ကိုတွားရောက်ခဲ့ပြီးတော့အမျိုးသားလွှတ်တော်ပြည်သူလွှတ်တော်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြမှာပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံကိုဆယ်ရက်တာခရီးရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာနေပြည်တော်ကိုရောက်ရှိခဲ့ပြီးလွှတ်တော်အပါအဝင်အစိုးရအဖွဲ့ဝင်ကြီးတချို့နဲ့တွေ့ဆုံခဲ့ပါတယ်ဒါအပြင်ရှင်းနေချုပ်တရားသူကြီးချုပ်အပါအဝင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ဒါပြင်နိုင်ငံတော်သမ္မတအကြံပေးပုဂ္ဂိုလ်တချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်မစ်ယန်ဟီလီရဲ့နေပြည်တော်ခီးစဉ်ပထမနေ့အကြောင်းအတူလိုက်ပါသွားတဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒီအဲကျမ်းမာရေးပြည်ထောင်စုဝန်ကြီးနဲ့တွေ့တယ်ရှေ့နေချုပ်နဲ့တွေ့တယ်တရားသူကြီးချုပ်နဲ့တွေ့တယ်ပြည်သူ့လွတ်တော်ဥပဒေနဲ့တွေ့တယ်အဲမှာလွတ်တော်ကော်မတီဥပဒေလည်းပါတာပေါ့နော်ဥပဒေချမ်းကော်မတီတို့ပြည်သူ့လွတ်တော်ရဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးချိုင်းကော်မတီစသဖြင့်ပါလာတာပေါ့နော်နောက်တစ်ခါမြို့သားလွတ်တော်ဥက္ကဋ္ဌနဲ့ပူဇော်တွေ့မှုနဲ့တွေ့တာကျွန်တော်တို့နောက်တစ်ခါဒီဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီဖွဲ့ဝင်တွေ့တယ်အဲနိုင်ငံတော်သမ္မတရဲ့ဥပဒေနိုင်ငံရေးနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေတွေ့တယ်အခုအချိန်မှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥပဒေနဲ့ဖွဲ့နေတွေ့နေတယ်။ပြီးရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တွေ့မယ်။ပြီးရင်နိုင်ငံခြားရေးပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးနဲ့တွေ့မယ်။ program ကတော့ဒီလောက်ပါပဲ
။ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးရွှေမန်းကိုစားဒုတိယဥက္ကဋ္ဌဦးနန္ဒကျော်စွာနဲ့လူခွင့်ရေးကိုယ်စားလှယ်တို့ညနေပိုင်းမှာတွေ့ဆုံခဲ့ကြတယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌရုံးကအတည်ပြုပြောကြားပါတယ်။ပြည်သူ့လွတ်တော်ဒုက္ခထောင်နဲ့တွေ့ဆုံစဉ်လွတ်တော်ကော်မတီရဲ့ဥက္ကဋ္ဌတွေလည်းပါဝင်ခဲ့တာပါဇူလိုင်လ24ရက်မှာတော့နေပြည်တော်မှာပဲအစိုးရတာဝန်ရှိသူတွေနဲ့ဆက်လက်တွေ့ဆုံမှာဖြစ်ပါတယ်သမ္မတဦးသိန်းစိန်ဒေါန်ဆန်းစုကြည်တို့နဲ့တီးတန့်တွေ့ဆုံရေးကိုတော့အတည်ပြုပြောကြားခြင်းမရှိသေးပါဘူးဝေဖန်မှုတချို့နဲ့ရင်ဆိုင်ခဲ့ရတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းမစ္စတာသောမတ်အိုဟေးကင်ဒါနာနေရာမှာ2014ဇွန်လကအသစ်ခံရလိုက်တဲ့တောင်ကိုရီးယားနိုင်ငံသူမစ်ယန်ဟီလီအနေနဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေတရားဥပဒေစိုးမိုးမှုအခြေအနေတွေကိုလေ့လာစူးစမ်းနေတာဖြစ်ပါတယ်လေလာတွေ့ရှိချက်တွေကို2014အောက်တိုဘာမှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားမှာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hee Lee ရဲ့မြန်မာပြည်ခီးစဉ်အတွင်းရန်ကုန်မြို့မှာလူခွင့်ရေးလှူရှားသူလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံတာရန်ကုန်မြို့အင်းစိန်ထောင်ကိုတွားရောက်ခဲ့တာအပြင်ရခိုင်ပြည်နယ်ကချင်းပြည်နယ်တွေနဲ့မကြသေးခင်ကပြည်ပခဖြစ်ပွားခဲ့ရာမန္တလေးမြို့တွေစီကိုတွားရောက်ခဲ့ပြီးတော့နေပြည်တော်ကိုအခုလိုခီးဆက်ခဲ့တာပါဆက်ရက်တာခီးအဆုံးသတ်မဲ့ဇူလိုင်လ26ရက်နေ့မှာတော့ ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးမြန်မာပြည်အတွင်းခရီးစဉ်အကြောင်းရှင်းလင်းပြောကြားသွားမယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့ကိုစီသူကအကြောင်းစုံကိုပြောပြသွားတာပါအခုဆက်လက်ပြီးတော့ PR စနစ်ကျင့်သုံးရေးအစုပြည်သူ့လွှတ်တော်မှလက်ခံဆွေးနွေးတဲ့အကြောင်းကိုပြောပြမှာပါရှင်အမျိုးသားလွှတ်တော်မှအတည်ပြုခဲ့တဲ့အချိုးကျကိုစားပြုစနစ် PR ကိုမနေ့ကပြည်သူ့လွှတ်တော်မှလက်ခံဆွေးနွေးဖို့ဆုံးဖြတ်လိုက်ပါတယ်ပဇွန်တောင်မြို့နယ်မဲဆန္ဒနယ်က NDF ပါတီပြည်သူ့လွှတ်တော်ကိုစလေဦးအောင်စင်ရဲ့လာမယ့်ရွေးကောက်ပွဲတွေမှာ PR စနစ်ကျင့်သုံးရေးအစုတင်သွင်းလာတာပါအပြည့်စုံကိုတော့သတင်းရယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမမောင်ကပြောပြမှာပါရှင်
။ပဇွန်တော်မဲဆန္ဒနယ်မှာဥအောင်စင်တင်သွင်းတဲ့အဆိုနဲ့ဆက်လင်းပြီးလွတ်တော်ကထောက်ခံသူများတဲ့အတွက်လက်ခံဆွေးနွေးရန်ဆုံးဖြတ်ကြောင်းကြေညာပါတယ်
။အခုကြားခဲ့ရတဲ့အတန်ကတော့ဒီလွတ်တော်အစည်းအဝေးအတွင်းမှာ PR စနစ်နဲ့ပတ်သက်ပြီးတော့တင်သွင်းတဲ့အဆိုကိုမဲခွဲတဲ့နေရာမှာထောက်ခံသူများတဲ့အတွက်လွတ်တော်ကလက်ခံကြောင်းတော်တော်ဥက္ကဋ္ဌသူတော်ဦးရွှေမန်းပြောဆိုသွားခဲ့တဲ့အတန်ဖြစ်ပါတယ်။လာမယ့်2005အထွေထွေရွေးကောက်ပွဲကစလို့ရွေးကောက်ပွဲတွေကျင်းပတဲ့နေရာမှာအချို့ကျကိုစားပြုရွေးကောက်ပွဲစနစ်ဖြစ်တဲ့ PR ကိုကျင့်သုံးဖို့အတွက်အမျိုးသားဒီမိုကရေစီအင်အားစုပါတီတည်ရဲ့ပဇနော်မြို့နယ်မဲဆန္ဒနယ်ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်စင်ကအဆိုတင်သွင်းခဲ့တာကိုအများကထောက်ခံခဲ့လို့ဒီကနေ့ PR စနစ်နဲ့ပတ်သက်ပြီးတော့ကျင့်သုံးသင့်မသင့်ကိုပြည်သူ့တော်အတွင်းမှာဆွေးနွေးကြမှာဖြစ်ပါတယ်။ NDF ပါတီကဦးအောင်စင်တင်သွင်းခဲ့တဲ့အဆိုကို NDF ပါတီကဒေါက်တင်ရွယ်ဦးကပဲထောက်ခံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဥအောင်စင်တင်ပြတဲ့ PR စနစ်ကိုမြန်မာနိုင်ငံမှာကျင့်သုံးရင်တိုင်းသာစီးလုံးညီညွတ်ရေးကိုပါထိခိုက်နိုင်တယ်ဆိုပြီးတော့ကြောက်ဖြူမဲဆန္ဒနယ်ကပြည်သူ့တော်ကိုယ်စားလှယ်ဦးပါရှင်ကကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံမှာဘာကြောင့် PR စနစ်ကိုကျင့်သုံးရေးအတွက်လက်မခံနိုင်မဲနဲ့ကန့်ကွက်နေရတဲ့ဆိုတာနဲ့ပတ်သက်ပြီးတော့ဥပါရှင်က VOE ကိုအခုလိုပြောပါတယ်
။ဒီ SPTB စနစ်ရဲ့မှားယွင်းတယ်၊ချိုးယွင်းတယ်၊အားနည်းချက်ရှိတယ်ဆိုရက်စနစ်ကဘာမှအမှားယွင်းတဲ့စုံတရားမရှိဘူး။မဲပြီးတဲ့လူတွေမှလည်းဘာမှအခက်အခဲဟုတ်ပြဒနာမရှိဘူးအရွေးခံတဲ့လူတွေမှာလည်းဘာမှပြဒနာမရှိဘူးအမှားကြီးမရှိဘူးဒီလိုအနေအထားမျိုးရှိတယ်နောက်တစ်ခါကပြာစနစ်ကိုကျင်းသုံးမယ်ဆိုလို့ရှိရင်ပြည်ထောင်စုမှာကျင်းသုံးနေတဲ့သုတတော်ဝန်အရေးတုံးဘကတိုင်းရင်းသားစီးလုံးညီညွတ်မှုကိစ္စကိုတက်ပြီးတော့ပြောရယ်တိုင်းရင်းသားနိုင်ငံရေးပါတီရဲ့တိုင်းရင်းသားပြည်သူတွေကကန့်ကွက်ပြောဆိုနေကြရယ်ပြာစနစ်ကိုအဲ့လိုအချိန်မှာဒီပြာစနစ်ကိုကြိုက်သွင်းလိုက်မယ်ဆိုရင်တိုင်းရင်းသားစီးလုံးညီညွတ်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့အချက်ကိုလည်းအလေးနက်ထားတင်တယ်လူများစု majority rule minority right ဆိုတဲ့အချက်ကိုလည်းအလေးနက်ထားပြီးတော့စဉ်းစားတင်တယ်ဆိုတဲ့အချက်တွေကိုထောက်ပြလိုက်တယ်လေ
ပြည်စနစ်ကျင်သွင်းရေးနဲ့ပတ်သက်ပြီးတော့ဥပဒေဘဏ်ရကြည့်ရင်လည်းကန့်ကွက်စရာတွေရှိနေတဲ့အတွက်သူ့အနေနဲ့ကန့်ကွက်ရတာဖြစ်တယ်လို့ဥပရှင်ကဆက်ပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တရားနဲ့ကိုကကြီးမှာပြည်သူ့လွတ်တော်ကိုယ်စားလှယ်ဒီအတွက်မဲဆန္ဒနဲ့သတ်မှတ်ပြီးတော့ရွေးရမယ်ဝဲစီပုံချေကောင်းပြီပုံမှန်369ကကြီးမှာလွတ်တော်ကိုယ်စားလှယ်ဒီကပြည်သူတွေကတိုက်ရိုက်တွေးချေပိုင်ခွင့်ရှိတယ်ဆိုတဲ့ပြဋ္ဌာန်းချက်တွေရှိတယ်အခုပြည်အစနစ်ကိုကျင့်သုံးလို့ရှိရင်လွတ်တော်မဲဆန္ဒရှင်ပြည်သူတွေကကိုရွေးချေလို့တဲ့လွတ်တော်ကိုယ်စားလှယ်ကိုရွေးခွင့်မရတော့ဘူးအငယ်ကကန့်ကွက်ပြောဆိုမလို့ပဲအဲ့တော့ဥပဒေပိုင်းကိုတော့မပြောဖြစ်လိုက်ဘူးပေါ့လေ
ဥပရှင်ကံကွက်မှုအပြီးမှာပြည်သူ့တော်ဥက္ကဋ္ဌကဒီအဆိုပေါ်ထောက်ခံသူဘယ်လောက်ရှိလဲဆိုတဲ့အချက်ပေါ်မှာမဲခွဲခဲ့ပါတယ်။မဲခွဲတဲ့နေရာမှာတိုက်ခန့်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပါအဝင်အဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေအားလုံးနဲ့တက်ရောက်နေတဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေအတော်များများကလည်းမတ်တပ်ရကံကွက်ခဲ့ပါတယ်။ထောက်ခံခဲ့တဲ့နေရာမှာတော့တပ်မတော်သားကိုယ်စားလှယ်တွေပါဝင်ခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့ကံကွက်သူဟာ42ဦးပဲရှိပြီးတော့ထောက်ခံသူဟာကျန်တဲ့လွတ်တော်ကိုယ်စားလှယ်အားလုံးဖြစ်တဲ့အတွက်ပြည်သူ့တော်မှာတင်သွင်းတဲ့ PR စနစ်အဆိုအောင်မြင်ခဲ့ပြီးတော့ဒီကနေ့ပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးဖို့သဘောတူခဲ့တာလည်းဖြစ်ပါတယ်။အခု PR စနစ်ကိုမြန်မာနိုင်ငံမှာကျင့်သုံးရေးနဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်မှာရောအမျိုးသားလွှတ်တော်မှာရောတင်ပြခဲ့တဲ့ပါတီကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဖြစ်ပါတယ်။ NDF ပါတီကပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်မှာ PR စနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့ဘာကြောင့်စူးစမ်းခဲ့တယ်လဲဆိုတာကို NDF ပါတီဥက္ကဋ္ဌဦးကမောင်ဆွေက VOA ကိုအခုလိုပြောပါတယ
်။အခုကျတော့ကျွန်တော်ပြန်စဉ်းစားကြည့်တဲ့အခါကျတော့ငွေအကြောင်းလေးလုပ်တဲ့နေရာမှာ PR နဲ့ပေါင်းမှသာရင်ပို့ပြီးတော့ပြည်ပြည်လိမ့်မယ်။အလုံးလူမျိုးနေရတဲ့အကုန်ပါမယ်လူမျိုးရှိရှိမျိုးရင်းမကဘဲနဲ့လူမျိုးနေလည်းအကုန်ပါမယ်ပါတီငယ်လည်းအကုန်ပါပြီးတော့မြို့သားညီညီကြီးကိုအရာနဲ့ရွေးချယ်ခံရတဲ့ကိုယ်စားလှယ်အကုန်လုံးတို့လည်းရောက်လို့ရှိရင်တော့ပို့ပြီးတော့မြို့သားညီညီကြီးနဲ့ညီညီကြီးကိုပါပို့ပြီးတော့အမတ်ခံချက်ရှိမယ်လို့ထူးဆလို့ကျွန်တော်ကပြအောင်ပြန်တင်တာဖြစ်ပါတယ
်အမေသားတို့တော်မှာဒုံကဒီအဆိုကို NDF ပါတီကဒေါခင်ဝိုင်းကြီးကတင်ပြခဲ့တာဖြစ်ပါတယ်ဆွေးနွေးမှုတွေပြုလုပ်ပြီးဇွန်လ17ရက်နေ့မှာလွတ်တော်အတွင်းမှာအင်အားကြီးပါတီကြီးဖြစ်တဲ့ပြည်ခိုင်မျိုးပါတီကအများပြားထောက်ခံခဲ့တဲ့အတွက် PR စနစ်ကျင့်သုံးရေးကိုမြို့သားလွတ်တော်မှာလက်ခံအတည်ပြုခဲ့တာပါပြည်သူ့တော်အစည်းအဝေးမှာ PR စနစ်နဲ့ပတ်သက်ပြီးတော့အဆိုတင်ဖို့ရှိနေတဲ့အတွက်ဒီစနစ်ကိုကျင့်သုံးရေးကန့်ကွက်တဲ့တိုင်းသားလွတ်တော်ကိုယ်စားလှယ်20ဦးကလည်းလွတ်တော်မတက်ရောက်ဖို့ဆုံးဖြတ်ခဲ့ပြီးတော့အစည်းအဝေးမတက်ခဲ့ဘူးလို့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်ခင်ဗျာ
VOA သတင်းတောက်ကိုအောင်ရဲမမမရှင်ထိုင်းမြန်မာနယ်စပ် မဲဆောင်မြောက်ဒီမြို့နယ်အဆင့်နေဆက်ဆက်ဆံရေးအရာရှိတွေရဲ့မူရစ်ဆေးဝါးပူပေါင်းတိုက်ဖြတ်ရေးဆိုင်ရာနဲ့နေဆက်ဖြတ်ကျော်မှုကင်းဆိုင်ရာကိစ္စတွေအတွက်ဆွေးနွေးပွဲကိုမဲဆောင်မြို့မှာဇူလိုင်လ23ရက်နေ့ကပြုလုပ်ခဲ့ပါတယ် VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်ထိုင်းမြန်မာနေဆက်မဲဆောက်မြောက်ရီမျိုးကနေဆက်အာနာပိုင်တွေရဲ့ဆွေးနွေးပွဲတွေအတွင်းမှာနှစ်နိုင်ငံမူရစ်ဆေးဝါးကိစ္စတွေနဲ့နေဆက်ဖြတ်ကျော်ပြီးဖြစ်လာတဲ့မှုကင်းဆိုင်ရာကိစ္စတွေကိုအတူတူပူးပေါင်းလှုပ်ဆောင်ကြဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။မြောက်ရီနေဆက်ဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌဒုတိယရဲမှူးကြီးအောင်မြင့်ကတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။အဓိကဆွေးနွေးတဲ့အကြောင်းကတော့ကျွန်တော်တို့နေဆက်ဒေသမှာမူရစ်ဆေးဝါးနဲ့ပတ်သက်တဲ့သတင်းတွေအပြန်အလှန်ဖလှယ်ရေးနဲ့ပူးပေါင်းဆောင်ရွက်မှုနဲ့အခြားခြားသောဒီနိုင်ငံဖြတ်ကျော်မှုကင်းတွေနှစ်နိုင်ငံဆက်ဆက်နေတဲ့မှုကင်းတွေနဲ့ပတ်သက်လို့လိုအပ်ချက်တွေကိုအပြန်အလှန်ဒါကူညီပြီးတော့ဒီဘက်ကလိုအပ်ချက်တွေကိုကိုယ့်ဘက်ကဆောင်ရွက်ပေးမယ်ကျွန်တော်တို့ဘက်ကလိုအပ်ချက်တွေကိုလည်းဒီဘက်ကထိုင်းနိုင်ငံဒီဘီအလူမဲဆောက်ဘီအလူအဖွဲ့ကဆောင်ရွက်ပေးမယ်အပြန်အလှန်ပူးပေါင်းကြီးတိုင်းဆောင်ရွက်ပေးဖို့အတွက်ဒီနေ့ဘီအလူစီဝေးကိုကျွန်တော်တို့ပြုလုပ်ခြင်းဖြစ်ပါတယ်အခုလောလောဆယ်မှာဒီနှစ်နိုင်ငံကျွန်တော်တို့မြောက်ဒီမှာတော့လောကောင်းမင်းဆောင်မှာတော့လောကောင်းငွေစီဝါနဲ့ဟောဒါဒီနိုင်ငံဖြတ်ကျော်မှုကင်းနေတယ်ဟောမရှိတော့ဖြစ်ပါတယ်သို့တော့ကျွန်တော်တို့ဟာဒါရင်းနဲ့ပတ်သက်လို့ကြိုတင်ကာကွယ်ခြင်းဟာဒါကုသခြင်းနဲ့ကောင်းတယ်ဆိုတဲ့သဘောတရားအရအခုလိုညှိနှိုင်းစည်းဝေးပြီးတော့ကြိုတင်ကာကွယ်မှုတွေဆောင်ရွက်တာဟာလည်းပဲပို့ပြီးတော့အကျိုးရှိတဲ့သဘောဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်မြို့တွေမှာဖြစ်ပွားနေတဲ့မူရစ်ဆေးဝါးဆိုင်ရာကိစ္စတွေနဲ့နှစ်နိုင်ငံသတင်းဖလှယ်ဖို့ထိုင်းနိုင်ငံကနေမှုကင်းနဲ့ပြေးလာသူတွေကိုမြန်မာဘက်ကဖမ်းဆီးပေးဖို့တွေမြန်မာဘက်ကလည်းမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတွေနဲ့တိမ်းရှောင်လာသူတွေကိုဖမ်းဆီးပေးဖို့တွေမူရစ်ဆေးဝါးတဲဆောင်ရာလမ်းကြောင်းတွေကိုပူးပေါင်းဖော်ထုတ်ပေးဖို့တွေကိုပြီးခဲ့တဲ့ဆွေးနွေးပွဲတွေတုန်းကသဘောတူထားတာတွေကိုလည်းပြန်လည်ဆွေးနွေးဖလှယ်မှုတွေလုပ်ခဲ့ကြပါတယ်မကြသေးခင်တုန်းကပိုင်မွန်းတက်နေဂျာနယ်ရဲ့ပိုင်ရှင်ဦးကျော်မင်းခိုင်နဲ့ဇနီးဒေါက်တာအီအီဆန်ရုံးတာဝန်ခံဦးရင်မင်းထွန်းတို့ကိုထိုင်းနဲ့မြန်မာနှစ်နိုင်ငံပူးပေါင်းပြီးမဲဆောက်မြို့မှာဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့တော့သတင်းတော့တရဲ့အမေကိုမြန်မာအာဏာပိုင်တွေကဒီကိစ္စနဲ့ပတ်သက်လို့မသိတဲ့အကြောင်းညင်းဆိုသွားပါတယ်။မဲဆောက်နဲ့မြဝတီမြို့တွေမှာနေဆက်ဆက်ဆံရုံးတွေဖွင့်လှစ်ပြီးပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်မူရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေလူကုန်ကူးမှုတွေဟာတိတိတသားကျဆင်းလာခဲ့ပြီးနေမြေဖြတ်ကျော်တဲ့မှုကင်းကိစ္စတွေကိုလည်းပူးပေါင်းဆောင်ရွက်နိုင်ခဲ့တယ်ဆိုပြီးနှစ်ဖက်အာဏာပိုင်တွေကအစည်းအဝေးတွေအတွင်းမှာတုံ့သက်ပြောဆိုခဲ့တာပါ။ဒီလပိုင်းတွေအတွင်းမှာတော့မူရစ်ဆေးဝါးနဲ့ပတ်သက်လို့ဖမ်းဆီးမှုတွေတိတ်မတွေ့ရပေမဲ့လူကုန်ကူးမှုပြဿနာတွေကတော့ရှိနေသေးပါပဲ။လူကုန်ကူးမှုတွေဖြစ်လာရတာကတော့မြန်မာနိုင်ငံကအလောက်ကန်ရှာဖွေလိုသူတွေများတာရဲ့ဖမ်းဆီးခံရပြီးနေဆက်ကိုပြန်ရောက်တဲ့အခါမှာလဲမြန်မာနိုင်ငံဘက်ခြမ်းကနေဆက်စစ်ဆေးရေးဂိတ်တွေကနေငွေကြေးတောင်းခံတာတွေရှိပြီးမပေးနိုင်သူတွေကိုတော့ငါးဖမ်းလေတွေပေါ်မှာစက်ရုံတွေမှာပြန်ရောင်းစားတာတွေကိုလည်းကြုံနေကြရတာပါထိုင်းနိုင်ငံအနေနဲ့ကတော့စစ်တပ်အာဏာသိမ်းပြီးကတည်းကလူကုန်ကူးမှုတွေရော့ကျအောင်လှုပ်ဆောင်မယ်ဆိုပြီးသူတို့ရဲ့ရည်မှန်းချက်တွေထဲမှာထည့်သွင်းဖော်ပြထားပါတယ်။အင်းနီနာချင်းမြန်မာနိုင်ငံကအလောက်ကန်ရှာဖွေလိုသူတွေများတာကြောင့်အလောက်ကန်ရှာဖွေရင်းနဲ့လူကုန်ကူးမှုတွေဖြစ်လာရတယ်လို့လည်းထိုင်းအာဏာပိုင်တွေဘက်ကပြောဆိုနေကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးမှလူကုန်ကူးမှုတွေနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွယ်လာပြီးဖမ်းဆီးမှုတွေရှိနေပေမဲ့လူကုန်ကူးမှုတွေကတော့ဆက်လက်ဖြစ်ပေါ်နေသေးပါပဲရှင်
။ VOA သတင်းတောက်မှအေးအေးမှာပါရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်။မကြခင်တင်ဆက်မဲ့ကျန်းမာရေးကဏ္ဍမှာအမျိုးသမီးနဲ့သွေးဆုံခြင်းဆိုင်ဒီသွေးဆုံခြင်းကျန်းမာရေးဆိုင်ရာပြောဆိုချက်တွေကိုနားဆင်ရမှာပါရှင်။ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်မှာလည်းတိုင်းရင်းသားဒေသတွေကနောက်ဆုံးရသတင်းတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်။နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။ဒုတိယပိုင်းအစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံ